မရာဟောင်းဦးသိန်းစိန်ပါဝင်တဲ့ပြည်ခိုင်ဖြိုးပါတီရဲ့ပဟိုဦးဆောင်ကောမဒီကိုဖျက်သိမ်းလိုက်ပြီးလာမယ့်2020ရွေးကောက်ပွဲမှာပြည်သူလူထုကပိုးပြီးလက်ခံမဲ့ပါတီတရဖြစ်လာစေအတွက်ပြင်ဆင်ဆောင်ရွက်နေတယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်ပြည်ခိုင်ဖြိုးကပါတီရင်ပြုတ်ပြင်ပြောင်းလဲရေးတွေလုပ်နေတဲ့ဆိုပေမဲ့ပြည်သူတွေကတော့ပြည်ခိုင်ဖြိုးပါတီကိုနောက်တစ်ကြိမ်ရွေးချယ်ဖို့ဆိုတာအလားအလာနဲ့တယ်လို့လည်းအကဲခတ်တွေကသုံးသပ်ပါတယ်။ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။ပြည်ခိုင်မျိုးပါတီမှာနိုင်ကအဖွဲ့ဖြစ်တဲ့ဘိုးဦးဆောင်ကောမဒီကိုအရင်သမရာဟောင်းဦးသိန်းစိန်ဦးဆောင်နဲ့အဖွဲ့ဝင်၉ဦးနဲ့ဖွဲ့စည်းထားတာပါ။ဒီဘိုးဦးဆောင်ကောမဒီကိုပြီးခဲ့တဲ့ဒီဇင်ဘာ29ဘိုးအလို့မှုဆောင်အဖွဲ့အစည်းအဝေးမှာဖျက်သိမ်းလိုက်တာဖြစ်ပါတယ်။ဖျက်သိမ်းလိုက်ရတဲ့အကြောင်းနဲ့ပတ်သက်လို့ပါတီပြောခွင့်ရဖို့ကိုဒေါက်တာနန္ဒာလှမြစ်က VOA ကိုပြောပါတယ
်ပါတီဥပဒေအတိုင်းဆိုပြီးပါတီကိုလုံးဝအဖွဲ့ရဲ့ပါတီနိုင်ငံတော်နိုင်ငံဘူးအဲ့ဒီပေါ်မှာလည်းအားတင်းမှုရှိတယ်လူမျိုးလူတွေအဖွဲ့အစည်းနဲ့လူလူလက်လက်နဲ့အောင်မြင်လို့လည်းနေနေတာဒီပြည်ရာဖြစ်တဲ့အတွက်သူတို့ကလည်းသူတို့ရဲ့အသိဉာဏ်ရကျွန်မရဲ့ချီးမြှင့်ရဒီပို့ဥဆောင်ကော်မတီတာဝန်ယူတော့ပဲနီကော်မတီဖြတ်သိမ်းလိုက်ပြီးတော့မှလူကြီးတွေအားလုံးကပါတီဝင်အဖြစ်ပါတီဝင်ရဲ့အကြံဉာဏ်ပေးတော့ဖို့လူမျိုးကဒီရဲ့သဘောရဆန္ဒအရဒီကောင်လူကျွန်တော်ဖြစ်နေတာ
လာမယ့်2020ရွေးကောက်ပွဲမှာပြည်ကံမျိုးပါတီကိုပြည်သူလူထုပို့ပြီးလက်ခံမဲ့ပါတီတရဖြစ်လာစေရေးအတွက်ပြင်ဆင်ဆောင်ရွက်နေတယ်လို့ဒေါက်တာအနန္ဒာလှမြစ်ကပြောပါတယ
်ဒီကံဆိုတာရှိရဆိုတာဆက်ဆက်တဲ့ပုံပုံကောင်းမဲ့အနာဂတ်ကိုဖန်တီးပြနိုင်လို့အတွက်အကောင်းဆုံးစူးစမ်းရှင်းပြန်ဆောင်ရွက်ပါမယ်စီးပွားရေးကောင်းမွန်လာအောင်ဦးအေးချမ်းအောင်ကျွန်တော်တို့တရားဥပဒေစိုးမိုးမှုရှိအောင်ကျွန်တော်တို့စူးစမ်းဆောင်ရွက်ပါမယ်အဲ့လိုဆောင်ရွက်နေဖို့လေအခုရကျွန်တော်တို့ပါတီတွေမှာစီးပွားရေးပြင်ဆင်နေတယ်။ကျွန်တော်ပါတီအနိုင်ရခဲ့လို့ဆိုတော့ဖြစ်ခဲ့တယ်။ပြည်သူ့ညောင်းနေတာရဲ့ညောင်းနေချက်ကိုကျွန်တော်အပေါင်းစုတို့ဆောင်ရွက်မယ်
။ဒီလိုပြင်ဆင်ဆောင်ရွက်နေပေမဲ့လည်းပြည်ခံပြိုးပါတီဟာလာမယ့်ရွေးကောက်ပွဲမှာပြန်ရွေးခံရဖို့အလားအလာနေတယ်လို့နိုင်ငံရေးအကြီးအကဲဦးတန်းစိုးနိုင်ကသုံးသပ်ပါတယ်
။ပြည်ခံပြိုးပါတီဆိုတာနဲ့ပတ်သက်လို့လူလူကတခြားလူမြင်လာတာကတမန်တော်ကအငြင်းစားယူထားတဲ့ပုဂ္ဂိုလ်တွေအထူးသဖြင့်ပြီးခဲ့တဲ့အစီအစိုးရနဲ့ဆက်နွယ်နေတဲ့အဲ့ဒီအကျိုးစီးပွားတွေနဲ့တိစောက်ထားတဲ့ပါတီဖြစ်လူလူကမြင်နေတာပါအဲ့လိုမြင်နေတာကြောင့်လေ NLD ပါတီကိုလူလူကအုံလိုက်ကျင်းလိုက်မဲ့ပေးကြတာပေါ့ဗျာဒါမဲ့ NLD ပါတီရဲ့နှစ်နှစ်တာအတွင်း NLD ပါတီကိုအားမလို့အားမရဖြစ်တော့ညာလေအဲ့ဒီဟာကပြည်ခိုင်ပြိုးပါတီကိုထောက်ခံလာတဲ့အဓိပ္ပာယ်တော့သိမရှိဘူးလို့ကျွန်တော်ယူဆပါတယ်ခင်ဗျအဲ့တော့အဲ့လိုအင်အားစုမျိုးကိုလူလူကသိပြီးမမျှော်လင့်ဘူးခင်ဗျ
တကယ်တော့ပြည်ခံမျိုးပါတီတဲမှာစစ်ကောင်းဆောင်ဟောင်းအ ਨੇ စုသာပါပြီးအရက်သားကအများစုဖြစ်ကြောင်းတိုင်းပြည်တော်ဝန်တွေကိုထမ်းဆောင်ခဲ့မှုတဲ့အတွေ့အကြုံရင်းနဲ့ပုံကိုယ်တွေပါတာကြောင့်အစိုးရတာဝန်တွေကိုကောင်းမွန်စွာလေပတ်နိုင်ကြောင်းဒေါက်တာနန္ဒာလှမြစ်ကပြောပါတယ
်ကျွန်တော်ပါဒီပိုင်းမှာတက်မလို့ကလူကြီးအကြီးကြီးရှိတာမှန်တယ်တိုးတိုးလေးပဲရခိုင်တို့အတွက်အနေနဲ့နောက်ကလူကြီးဘိုးလူကြီးဆောင်အဖွဲ့ထဲမှာလည်းသူအရက်သားတွေအများကြီးပါတယ်ဒီအတွက်ကိုတက်မလို့ကလူကြီးတွေဒီနေ့စုပြထားတဲ့ပါတီမဟုတ်ပါဘူးဒီလူပါတီဖြစ်တဲ့ကျွန်တော်တို့အနေနဲ့ကဒီပြည်သူ့အစိုးရထက်မှာအစိုးရတောင်းဝန်ထမ်းဆောင်ခဲ့တဲ့လုံးဝကျွန်တော်တို့အကောင်းဆုံးလေးကျွန်တော်တို့လက်တွေ့ကျွန်တော်လုပ်ဆောင်ကြခဲ့ဆိုတော့တိုင်းပြည်ကိုကျွန်တော်တောင်းယူတဲ့အချိန်မှာအတွေ့အကြုံကအရင်ကတည်းကပြောပါတယ်သို့တော့တိုင်းပြည်ကိုတကယ်တည်ဆောက်ရတဲ့အချိန်မှာအတွေ့အကြုံရှိတဲ့ပုံစံကြီးဆန်းဆောင်ရရှိတဲ့ပုံစံတွေတော့တည်းဆိုတာဒီလေးဆိုလည်းကျွန်တော်လက်တွေ့ကြည့်နေကြမှာပဲလေ
လက်ရှိ NLD အစိုးရလက်ထက်မှာစီးပွားရေးနှေးကွေးနေတယ်လို့ပြည်တွင်းလုပ်ငန်းရှင်တွေကဝေဖန်မှုတွေထွက်ပေါ်နေပြီးအစိုးရအနေနဲ့ထိရောက်တဲ့စီးပွားရေးမူဝါဒတွေပြောင်းလဲချမှတ်လှုပ်ဆောင်တဲ့လို့ပြည်ကမျိုးပါတီကသုံးသပ်ကြောင်းဒေါက်တာနန္ဒာလှမြစ်ကပြောပါတယ
်။ဒီကတော့တိုင်းပြည်ပြည်စီးပွားရေးကသရောအရေးကြီးပါတယ်။ပြည်သူ့ရဲ့တောင်းဝန်ရင်းဒီစီးပွားပေါ်ပြည်သူတွေအရေးကြီးတယ်။အဲ့ဒါကသူတို့ကျွန်တော်တို့အစ်တစ်ကနာမည်ကြီးမှန်တယ်နဲ့သုံးသပ်ကြီးမှန်တယ်ဒီလိုဘဝရတီရေးဆွေးမြို့မှာတောင်းဆောင်ရတယ်ပေါ့လေသူတို့ကပဲ NLD တို့အနေနဲ့လည်းအစိုးရဘဝရတီထုတ်ပြန်ပြီးတော့ဆောင်ရည်ရှိတယ်ဆိုတော့ကျွန်တော်ပြရတယ်ဒီလိုလည်းဒီဘဝရတီပြည်ပြောင်းလဲဖို့တွေ့ရအများဆုံးဘယ်လိုဆောင်ရမလဲဆိုတော့ပြည်ကြခံပါတဲ့ဘဝရလုပ်ငန်းစဉ်တွေဟိုအချိန်ကြီးပေါ်မှာမူတည်ပြီးအတုံးနဲ့ဆောင်ပါဘူးဘယ်တော့မှမဖြစ်နေလေ
ဖြတ်သိမ်းလိုက်တဲ့ပြည်ခံမျိုးပါတီရဲ့ဘ ਹੁ ဦးဆောင်ကော်မတီထဲမှာသမရဟောင်းဦးသိန်းစိန်ဦးသေးဦးသူရဦးရဲ့မြက်ဦးလွန်းတီဦးတောင်ဦးတင်ထော့ဦးစိုးသာသူရဦးမြင့်အောင်ဦးခေအောင်မြို့တို့ပါဝင်ဖွဲ့စည်းထားတာဖြစ်ပါတယ်ခင်ဗျာ